င်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေပြင်းနဲ့ရေဝန်းဟာပုံမအားကောင်းလာနေပြီးတော့ဒီနေ့မနက်မှာမုန်တိုင်းငယ်အဆင့်ကိုရောက်ရှိခဲ့ပါတယ်။ဒီမုန်တိုင်းငယ်ဟာရခိုင်ပြည်နယ်ကြောက်ဖြူမြို့အနောက်တောင်ဘက်မိုင်180အကွာမှာရှိတဲ့ပင်လယ်ပြင်မှာဗဟိုပြုပုံမအားကောင်းလာပြီးတော့ဒီကနေ့မွန်းတက်12နာရီကနေနောက်36နာရီအတွင်းမှာရခိုင်ကမ်းရိုးတန်းဘက်ကိုဝင်ရောက်နိုင်တဲ့အခြေအနေရှိနေတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားရေးမှူးဦးစီးဌာနကနေသတင်းထုတ်ပြန်ခဲ့ပါတယ်။အပြည့်အစုံကိုတော့မိုးလေဝသတာဝန်ရှိသူတွေနဲ့ဆက်သွယ်မေးမြန်းထားတဲ့ကျမတို့သတင်းတော်ကိုမိုးစောကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့အရင်ရက်တွေကရခိုင်ကမ်းလွန်ပင်လယ်ပြင်မှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရပ်ဝင်းဟာဒီကနေ့မနေ့ခင်းမှာပုံမအားကောင်းလာပြီးတဲ့နောက်မုန်တိုင်းငယ်အဆင့်ကိုကူးပြောင်းသွားပြီဖြစ်ပါတယ်။နေပြည်တော်မှာအခြေစိုက်တဲ့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီဂရီမနဲ့တိုင်းထွာချက်ကိုတော့တာဝန်ရှိသူတယောက်ကအခုလိုပြောပါတယ
်။ကျမတို့ဒီနောက်ဆုံးထုတ်ထားတဲ့ဆယ်နိုင်ထုတ်ပြန်ချက်ပေါ့နော်။ဟုတ်။ယနေ့မြန်မာစံတော်ချိန်9နိုင်30ချိန်တိုင်းထွာချက်များအရဒင်္ဂလာပင်လယ်ရောအခြေလေပိုင်းတွင်ဖြစ်ပေါ်နေခဲ့သောမုန်တိုင်းငယ်သည်တိတိကျကျရွေ့ချယ်ခြင်းမရှိဘဲကြောက်ဖြူမြို့ဤနောက်တောင်ဘက်မိုင်180ခန့်ကွာပင်လယ်ပြင်ကိုဗဟိုပြုနေပါသည်။မုန်တိုင်းငယ်သည်ပုံမအကောင်းလာနိုင်ပြီးယနေ့မွန်းတက်မှနောက်36နာရီအတွင်းရခိုင်ကမ်းရိုးတန်းကိုစစ်တွေမြို့နှင့်ကြားပြမြို့အနီးမှဖြတ်ကျော်ဝင်ရောက်နိုင်သည်ဟုထပ်မံရပါသည်။မုန်တိုင်းငယ်၏လက်ရှိအခြေအနေမှာမင်းမော်ရောင်ဆင့်ရှိပြီးရခိုင်ကမ်းရိုးတန်းဘက်စီတို့ဥတီရွေးချယ်မြေအခြေအနေဟုသတ်မှတ်ပါသည်။မုန်တိုင်းငယ်၏အချိန်ကြောင့်မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်ချောင်းနှင့်ကမ်းမပင်လယ်ပြင်တို့တွင်ပါတယ်မူတက်လေးလေးနဲ့ကြောက်ရပြီးမိုင်းပင်တင်မှာနိုင်ခြင်းနဲ့မူတက်လေးလေးကြစဉ်နေပြည်တော်နိုင်ခြင်းမိုင်း40အထိတိုက်ခတ်နိုင်သည့်အတွက်တင်တဲ့ကန်နီကဝင်းငါးဖမ်းရရင်တင်မောများအနေဖြင့်မှုန်တိုင်းအနေရကိုချိုးတင်ချောင်စားတင်မှာကြောင့်အကြံပြုရပါသည
်မိုးစလဌာနကမြမပြည်ကိုဥတီခြင်းမရှိတဲ့မုန်တိုင်းကိုအဝါရောင်အဆင့်တတ်ပတ်ပြီးမြမပြည်ကိုဥတီတဲ့မုန်တိုင်းကိုလိန်မောရောင်အဆင့်တတ်ပတ်တာဖြစ်ပါတယ်အနီရောင်အဆင့်ကတော့အန်ဒီရရှိပြီးမုန်တိုင်းဝင်လာချိန်မှာထုတ်ပြန်တာဖြစ်တယ်လို့မိုးစလဌာနကတာဝန်ရှိသူကပြောပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာတော့ဒေသခံအာဏာပိုင်တွေကမုန်တိုင်းသတိပေးချက်တွေကိုရက်ွက်အတွင်းမှာလိုက်လံကြီးညာနေပြီးရေလန်းခီးသွားမဲ့ဆက်လီတွေလည်းအသွားအလာရပ်ဆိုင်းထားတယ်လို့ကြောက်ဖြူမြို့ကန်တယောက်ကပြောပါတယ်။အဲ
လောလောဆယ်တော့ကျွန်တော်တို့မြို့ပေါ်မှာလိုက်ပြီးတော့လောလောဘောမိုက်နဲ့ပေါ့မိုက်နဲ့လိုက်ပြီးတော့သတိပေးနေတယ်။ဒီမိုးလေဝသတင်းကြီးညာချက်ကိုပဲမြို့ပတ်ပြီးတော့အဲလှည့်ပြီးတော့ကြီးညာနေတယ်။ပြည်သူလူထုရဲ့သတိထားကြဖို့ပေါ့ကျုပ်ကြီးတမဲပါစင်ယာပုတ်တွေတော့မှရက်တန့်ထားရခင်ဗ
ျတချို့ရေချောင်းခီးစင်တွေရက်တန့်ထားပေမဲ့မြို့ကံပြည်သူတွေကတော့ဒီလိုမုန်တိုင်းတွေဟာကြောက်ဖြူမြို့ကိုမကြမကြဝင်ရောက်တက်တာမို့ထူးထူးခြားခြားပြင်ဆင်ထားတာတော့မရှိဘူးလို့သူကဆက်ပြောပါတယ်မိုးလေဝသပညာရှင်ဦးထွန်းလွင်ရဲ့မြန်မာနိုင်ငံရာသီဥတုအပြောင်းအလဲကိုစောင့်ကြည့်ရေးအင်တာနက်စာမျက်နှာမှာတော့လက်ရှိဖြစ်ပေါ်နေတဲ့မုန်တိုင်းဟာအရှေ့မြောက်ဘက်ကိုဥတီရွေရှားနေပြီးအများဆုံးလေတိုင်နှုန်းမိုင်40ကနေ45မိုင်အထိရှိနိုင်ကြောင်းနဲ့မုန်တိုင်းဒီရေမဖြစ်ပေါ်နိုင်ကြောင်းဖော်ပြထားပါတယ်။ဒီကျက်အတွင်းမှာပဲတောင်တရုတ်ပင်လယ်ပြင်မှာအင်အားဖြင့်တိုင်ဖုန်မုန်တိုင်းတစ်ခုဖြစ်ပေါ်နေပြီးဒီမုန်တိုင်းရဲ့အကျိုးဆက်အဖြစ်မြန်မာနိုင်ငံကမ်းရိုးတန်းဒေသဘက်တွေမှာမိုးများနိုင်တယ်လို့ဦးထွန်းလွင်ကခန့်မှန်းပါတယ်။လက်ရှိဘင်္ဂလားပင်လယ်အော်အတွင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာဒီလအတွင်းမှာတတိယအကြိမ်ဖြစ်ပေါ်တဲ့မုန်တိုင်းလည်းဖြစ်ပါတယ်။